Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းပါရှင်။ Washington Bureau of View American တန်ကနေ2014ခုနှစ်စက်တင်ဘာလ10ရက်ပုံထုနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ9:00နာရီကနေ9:00နာရီ6:00နာရီခွဲကနေ9:00နာရီအထိ line meter 16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လည်နေပါပြီရှင်။ဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မအခင်ပြုထွေးပါရှင်
ကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထစ်တန်းရောက်သတင်းတွေကိုနောက်လောင်းတဲ့အတူထင်ရှားပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကအီရတ်ဝန်ကြီးချုပ်တည့်ရဲ့အစ္စလာမစ်အစွန်းရောက်အကြမ်းဖက်တိုက်ဖျက်ရေးတန်တိုက်ချံကိုအားရကျင့်တဲ့မိတယ်လို့ထုတ်ပြောလိုက်ပါတယ်အီရတ်ဝန်ကြီးချုပ်တည့်ကလည်းသူ့ရဲ့ပထမဆုံးကက်ဘိနက်စည်းဝေးခေါ်ပြီးတက်တဲ့လုံခြုံရေးအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ယူကရိန်းသမ္မတကတော့ရုရှားအစွန်းရောက်တွေထိန်းထားတဲ့ဒေသတွေမှာကိုယ်ပိုင်အုပ်ချုပ်ရေးပို့ပေးမဲ့ဥပဒေချမ်းတင်ပေးမယ်လို့ကြေညာပေးလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြေညာပေးသွားမှာပါမခင်ဖြူတွေ့
ဟုတ်ကဲ့ပါရှင်မြန်မာဆွေးရကိုလုံခြုံရေးဆိုင်ရာအထောက်အကူတွေမပေးဖို့မနေ့ကအမေရိကန်အောက်လွှတ်တော်မှာဆွေးနွေးခဲ့ကြတာနဲ့ပတ်သက်ပြီးတော့မကြာခင်မှာတင်ပြပေးဖို့ရှိသလိုပဲဒီအပေါ်မြန်မာဆွေးရဘက်ကရောဘယ်လိုတုံ့ပြန်ထားပါလဲက
ောက်ကွက်တဲ့ကွန်ဂရက်ကအမတ်တွေပေါ့နော်နောက်သူတို့ကိုစားစုတဲ့ပါတီတွေနောက်သူတို့ကိုစားစုတဲ့ institution တွေရဲ့ကြားတဲ့ထားကြရင်
သမရယုံကအကြီးအကဲအရာရှိတွေပြောသွားတာပါမကြခင်မှာအပြည့်စုံကိုနားဆင်ရပါမယ်တခါ2008ဖွဲ့စည်းပုတ်အခြေခံဥပဒေပြင်ဆင်ရေးအစီရင်ခံစာမူကြမ်းကိုပြည်ထောင်စုလွှတ်တော်အစည်းအဝေးမှာတင်သွင်းဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့လည်းဆက်သွယ်မေးမြန်းချက်ကိုတင်ပြပေးပါမယ်အခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလောင်တို့ကကြီးညာပေးကြပါမယ်ရှင
်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအီရတ်ဝန်ကြီးချုပ်တဲ့အစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးအစီအစဉ်အတွက်ခိုင်ခိုင်မာမာတန်တိထန်ချလာတာကိုအားရကျဉ်းတဲ့မိတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာအီရတ်နိုင်ငံကိုရောက်နေပြီး IS အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်တာမှာကူညီဆောင်ရွက်ရေးအတွက်အီရတ်အစိုးရတင့်တဲ့တွစ်ဆုံဆွေးနွေးရမှာဝန်ကြီးချုပ်ပါဝင်တွေ့ခဲ့စင်မှာအခုလိုကျဉ်းတဲ့ကြောင်းပြောလိုက်တာပါ။အရင်အီရတ်အစိုးရဟောင်းအနေနဲ့ဆွန်နီမွတ်စလင်တွေကိုခွဲခြားဆက်ဆံခဲ့တာကြောင့်အစွန်းရောက်လှုပ်ရှားမှုတွေပြင်းထန်သွားစေတာမျိုးလက်ရှိအစိုးရအသည့်အနေနဲ့လုံမမဟုတ်ပဲတိုင်းရင်းသားအားလုံးညီညွတ်ရအောင်လှုပ်ဆောင်နိုင်ဖို့အတွက်သူယုံကြည်ထားကြောင်းလည်းနိုင်ငံခြားရေးဝန်ကြီးကယ်ရီကထုတ်ပြောခဲ့ပါတယ်။ဝန်ကြီးကယ်ရီရဲ့ဒီခီးစဉ်ဟာနိုင်ငံထဲမှာရှိတဲ့ Islamic ဆွန်ရောက် IS အဖွဲ့ရဲ့ချင်းချောက်မှုနဲ့ဒီအဖွဲ့ကိုချိန်မုံရေးအစီအစဉ်တွေကို American သမ္မတ Barack Obama ကဒီနေ့ညနေမှာနိုင်ငံကိုရုပ်မြင်သံကြားကနေတဆင့်ပြောမဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်
။ The President believes this is a high national security priority. And when you have priorities like
American သမ္မတပြောရေးဆိုခွင့်ရှိသူ John Arnest ကဒီကိစ္စကနိုင်ငံတော်လုံခြုံရေးဆိုင်ရာထိတန်းဦးစားပေးကိစ္စတရလို့သမ္မတကယုံထားတယ်ဒီလိုဦးစားပေးကိစ္စမျိုးပေါ်လာတဲ့အခါအခုချိန်အထိဘယ်လိုတိုးတက်မှုမျိုးတွေရှိနေပြီးရှိထားပြည်သားတိုးတက်မှုဟာလည်းအရေးပါပြီးထိရောက်တယ်ဆိုတော့ကိုအမေရိကန်လူထုကိုနားလည်ဖို့အရေးကြီးတယ်လို့သမ္မတကယုံထားတယ်အဓိကကျတဲ့အလှည့်ပြောင်းအခြေအနေတစ်ခုအကြောင်းအမေရိကန်လူထုကိုအသိပေးဖို့အရေးကြီးတယ်လို့သမ္မတကယုံထားကြောင်းအားလုံးပါဝင်ရမယ့်အီရတ်အစိုးရဖွဲ့စည်းမှုဟာအဓိကအလှည့်ပြောင်းဖြစ်တဲ့အကြောင်းပြောသွားတာကိုအင်ပြီးတော့အစိုးရပြောခွင့်ရရှိသူကပြောသွားတာပါတကယ်တော့အီရတ်နဲ့ Syria နယ်မြေတွေထဲမှာရှိနေတဲ့ Islamic ဆွေးရောင် IS ဖက်ကိုချေမှုန်းရမှာ American စီးရေးအကူအညီပါမှာဖြစ်ပြီးမြေပြင်မှာတိုက်ခိုက်နေတဲ့ Iraq ဆွေးရတက်တွေနဲ့ Syria တိုက်ခိုက်အဖွဲ့တွေကိုလေကြောင်းကအကူအညီတိုက်ခိုက်ပေးသွားမှာဖြစ်တယ်လို့ Mr. Arnest ကဆက်ပြောခဲ့ပါတယ်။ဒါပေမဲ့ Iraq နိုင်ငံစစ်မြေပြင်ကိုတော့ American တပ်ဖွဲ့တွေပြန်မပူဘူးဆိုတာကိုသမ္မတ Obama ကအရင်ပြောထားပြီးသားဗျာ။ဒါအပြင်သမ္မတ Obama အနေနဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရလုံးက Democratic နဲ့ Republican အမတ်လောင်းတွေကိုလည်းသူ့ရဲ့အစီအစဉ်နဲ့ပတ်သက်လို့မနေ့ကအင်္ဂါနေ့မှာရှင်းပြခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
အီရတ်ဝန်ကြီးချုပ်ဟေဒါအယ်အဘာဒီအနေနဲ့ပထမဆုံးကက်ဘိနက်အကြီးကက်ဘိနက်ဝန်ကြီးအစည်းအဝေးကိုခေါ်လိုက်ပြီးကြီးတက်တဲ့လုံခြုံရေးအရာရှိတွေနဲ့ဆွေးနွေးခဲ့ပါတယ်။ရှီဟိုက်မွတ်စလင်အနယ်ဝင်ဖြစ်တဲ့ဝန်ကြီးအဘာဒီအနေနဲ့သူ့ရဲ့ဝန်ကြီးအဖွဲ့အထက်မှအီရတ်နိုင်ငံတွင်းလူနည်းစုတွေဖြစ်တဲ့ကတ်နဲ့ဆူနီမွတ်စလင်အနယ်ဝင်တွေကိုထည့်သွင်းခဲ့ပါတယ်။တိုင်းရင်းသားပဋိပက္ခနဲ့တိုက်ခိုက်မှုတွေကြောင့်အကွဲအပြည့်ဖြစ်ကမတိမငိမ်ဖြစ်နေတဲ့အီရတ်နိုင်ငံကိုညင်ညွတ်အောင်လုပ်ဖို့ဝန်ကြီးချုပ်အဘာဒီအနေနဲ့အသေးအတန်စကြိုးပမ်းရမယ့်အချိန်မှာအခုလိုလူနည်းစုတွေကိုအစိုးရအဖွဲ့တွေထက်ဖွဲ့ခဲ့တာပါအရင်ကတော့ဝန်ကြီးချုပ်နိုရီအယ်မခီလီကဆူနီလူနည်းစုမွတ်စလင်တွေကိုပစ်ပယ်ထားတဲ့မူဝါဒကိုကျင့်သုံးခဲ့ရာရသစိတ်တစ်ပိုင်းကြောင့်နိုင်ငံထဲမှာမွတ်စလင်စစ်သွေးကြွားတွေလှုပ်ရှားမှုပိုဆိုးလာခဲ့ရပြီးမှမစ္စတာအဘာဒီအနေနဲ့ဝန်ကြီးချုပ်တာဝန်ဝင်ယူရတာပါခုလိုအချိန်မှာအီရတ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီအီရတ်အစိုးရတဲ့ဟာတမိုင်းမှာမှတ်တိုင်တစ်ခုဖြစ်တဲ့ Islamic စစ်သွေးကြောအဖွဲ့ IS ကိုတိုက်ဖျက်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေအတွက်အခြေခံအုတ်မြစ်လည်းဖြစ်တယ်လို့ဆိုလိုက်ပါရရှင်
ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကနိုင်ငံအရှေ့ဘက်ကရုရှားလူလာသူခွဲထွက်ရေးတပုံတွေတင်ပိုက်ထားတဲ့ဒေသကိုကိုပိုင်အုပ်ချုပ်ခွင့်များများချပေးတဲ့ဒေသအဖြစ်ပြဋ္ဌာန်းပေးမဲ့ဥပဒေမူကြမ်းကိုလာမဲ့သတင်းပတ်ထဲလွှတ်တော်ကိုတင်သွင်းမယ်လို့ကတိပေးလိုက်ပါတယ်။ဒါပေမဲ့လည်းဒီဒေသကယူကရိန်းနိုင်ငံရဲ့အစိတ်ပိုင်းတစ်ခုအဖြစ်ဆက်ရှိနေမှာဖြစ်တယ်လို့သမ္မတကဆက်ပြောခဲ့ပါတယ်။ဒီကြေညာချက်ကိုသမ္မတအနေနဲ့ဝန်ကြီးများအစည်းအဝေးမှာဒီနေ့မှာပဲကြေညာလိုက်တာဖြစ်ပါတယ်။တကယ်တော့တပုံတွေထိမ့်ချုပ်ထားတဲ့ Donetsk နဲ့ Luhansk မြို့နှစ်မြို့မှာရှိတဲ့ဒီဒေသကိုအထူးဆောင်ဖြစ်သတ်မှတ်ပေးမယ်လို့ကတိပေးခဲ့ပေမဲ့လွတ်လပ်ရေးတောင်းဆိုတာမျိုးဒါမှမဟုတ်ကိုယ်ပိုင်အုပ်ချုပ်ခွင့်အပြည့်တောင်းဆိုချက်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုတော့ပယ်ချမယ်လို့သမ္မတကပြောခဲ့ပါတယ်။ရုရှားလိုလာတဲ့တပုံတွေဟာယူကရိန်းရှေ့ပိုင်းဒေသကနေအစိုးရတပ်တွေနဲ့လက်တလောတိုက်ပွဲတွေဖြစ်ပွားနေခဲ့တာပါ။ပြည်ခဲ့တဲ့သတင်းပတ်တုန်းကတော့ယူကရိန်းအစိုးရနဲ့တပုံတွေအဓိကထိန်းထားတဲ့ဒေတာမှာအပြစ်ခတ်ရဖို့သဘောတူညီကြပေမဲ့ချိုးဖောက်မှုတချို့တော့ရှိခဲ့ပါတယ်ခင်ဗျာ
မလေးရှားလေရင် MH17 ဟာယူကရိန်းနိုင်ငံပိုင်နက်ထဲမှာပြတ်ကျခဲ့တာဖြစ်လို့ဒီအတွက်ယူကရိန်းဖက်ကသာအလုံးစုံတာဝန်ရှိတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂျေရိုရှုကပြောလိုက်ပါတယ်မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်နဲ့ဒီကနေ့မော်စကိုမှာလုပ်တဲ့အစည်းအဝေးမှာခုလိုပြောလိုက်တာပါအနောက်အုပ်စုအစိုးရတွေကတော့ယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးတပုံတွေကိုရုရှားတို့ကမြေပြင်ဝေဟင်ပစ်ဒုံးလက်နက်တွေထောက်ပံ့ပေးခဲ့တယ်လို့စွပ်စွဲပြောဆိုနေခဲ့တာပါဒီလက်နက်နဲ့မလေးရှားခရီးရဲ့အသင်းလေယာဉ်ကိုပစ်ချခဲ့တယ်လို့စွပ်စွဲပြောဆိုချက်ကိုရုရှားတို့ဘက်ကအကြမ်းကြမ်းရင်းဆိုနေခဲ့ပါတယ်ဒီပြက်ကြမှုကြောင့်လေရင်ပေါ်ပါတဲ့ခရီးသည်ပေါင်း298ယောက်စလုံးတိတ်ဆုံးခဲ့ရပါတယ်အင်္ဂါနေ့ကထုတ်ပြန်တဲ့ပနာမအစည်းအဝေးခန်းစာအရအင်အားပြင်းတဲ့အရာဝတ္ထုတွေရဲ့ထိမှန်မှုကြောင့်လေရင်ပြက်ကျခဲ့ရတာလို့ဖော်ပြထားပါတယ်စုံစမ်းစစ်ဆေးရေးအစည်းအဝေးခန်းစာမှာတော့ဘသူလက်ချက်ဖြစ်တယ်ဆိုတာဖော်ပြမထားပေမဲ့အမေရိကန်အစိုးရဘက်ကတော့ရုရှားတို့ဘက်ကလာတာဝန်ရှိတယ်လို့ပြောဆိုနေပါတယ်ရှင်
Viewer American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VIO American တန်ရဲ့ဗိုလ်တူးညနေဘက်သတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ဂျပန်နိုင်ငံမှာတော့ပြီးခဲ့တဲ့3နှစ်ကနျူကလ িয়ার တပ်ပေါင်းဖို့ယူဆိတ်မှုကြောင့်ပိတ်ထားခဲ့ရတဲ့အနုမြူတပ်ပေါင်းဖို့နှစ်ခုကိုပြန်ပြီးလည်ပတ်နိုင်ဖို့ခွင့်ပြုချက်ရလိုက်ပါပြီဒေတာအာနာပိုင်တွေရဲ့အတည်ပြုချက်မရသေးပေမဲ့နိုင်ငံအနောက်တောင်ပိုင်းကစန်ဒီတပ်ပေါင်းဖို့ကိုပြန်ပြီးလည်ပတ်နိုင်တော့မယ်လို့အနုမြူဆိုင်ဆိုင်ရာဆွေရဌာနကဒီနေ့ဗိုလ်တူးနေမှာပြောသွားခဲ့တာဖြစ်ပါတယ်အနည်းမျိုးရေလှှရှားတက်ကြွသူတွေကတော့ဒီတပ်ပေါင်းဘုရားမိတော်နီးမှာရှိနေတာကြောင့်ပြန်ပြီးအသုံးပြုဖို့အနေရရှိတယ်လို့ပြောနေပေမဲ့လည်းအစိုးရဘက်ကတော့ဖြစ်နိုင်ခြေတိတ်နေတယ်လို့ဆိုနေပါတယ်2011ခုနှစ်ကငလျင်နဲ့ဆူနာမီရေလိုင်းတွေကြောင့်ပိတ်ထားခဲ့ရတဲ့တပ်ပေါင်းဘူတွေကိုတင်းကျပ်တဲ့စီးမင်းတွေအောက်မှာပိတ်ထားခဲ့ရတာကနေအခုမှပထမဆုံးပြန်ဆနိုင်တာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်စစ်လေရင်ကတာလီဘန်တို့ပုံအောင်နေတဲ့အာဖဂန်နက်ဆက်အနီးကနေရာ3ခုကိုဒီကနေ့အစောပိုင်းကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်စစ်သွေးကြွ35ယောက်သေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါရယ်ဒီကနေ့အစောပိုင်းကလုပ်တဲ့ထိုးစစ်တွေကိုလူမျိုးစုငယ်တွေနေထိုင်ကြတဲ့မြောက်ဝါဇီရစ်စတန်ဒေတာကိုအဓိကထားခဲ့တာပါအစိုးရတပ်ရဲ့အဓိကထိုးစစ်တွေကိုအဲ့ဒီဒေတာမှာလက်တလောလုပ်နေခဲ့တာဖြစ်ပါရယ်ဒီထိုးစစ်ကြောင့်စစ်သွေးကြွ900ကျော်သေဆုံးခဲ့တယ်လို့လည်းအစိုးရအရာရှိတွေဘက်ကပြောပါရယ်အဲ့ဒီဒေတာကိုသတင်းထောက်တွေမရောက်နိုင်တဲ့အတွက်စစ်တပ်ရဲ့ကိန်းဂဏန်းတွေကိုအတိအကျအတည်ပြုဖို့တော့အခက်အခဲတွေရှိနေပါဗျ။မြောက်ဝါဇီရစ်စတန်ဒေတာဟာဒေတာခံလူမျိုးစုတွေနဲ့အယ်ခိုင်ဒါတို့နဲ့ပတ်သက်သူတွေအတူတူကနေထိုင်ကြတဲ့ဒေတာဖြစ်ပါတယ်။ဒါအပြင်အာဖဂန်နက်ဆက်ဒေတာမှာနေတိုးတပ်ဖွဲ့တွေကိုနေဆက်ဖြတ်ကျော်တိုက်ခိုက်တဲ့အုပ်စုတွေနေထိုင်ကြတဲ့နေရာလည်းဖြစ်ပါတယ်။အဲ့ဒီဒေတာမှာခိုးအောင်းနေတဲ့စစ်သွေးကြွတွေကိုချိန်မုံဖို့ကမ္ဘာကုလသမဂ္ဂကပါကစ္စတန်အစိုးရကိုတစ်ချိန်လုံးဖိအားပေးနေခဲ့တာဖြစ်ပါတယ်ရှင်။
ကမ္ဘာကူလသမဂ္ဂတရားမှုချုပ်ဘန်ကီမွန်ကအာဖဂန်နစ္စတန်နိုင်ငံကသမ္မတလောင်းနှုတ်ကိုပေါင်းပြီးအစိုးရဖွဲ့ဖို့တိုက်တွန်းလိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတရားမှုချုပ်ဘန်ကဒီသမ္မတပြိုင်ဘက်နှစ်ဦးဖြစ်တဲ့အဗ်ဒူလာအဗ်ဒူလာနဲ့အာရှရက်ဂန်နီတို့ကိုညွန်ပေါင်းအစိုးရတစ်ခုဖွဲ့ဖို့တိုက်တွန်းလိုက်တာပါ။မစ္စတာဘန်ကအခုလိုပေါင်းပြီးအစိုးရဖွဲ့တာကဒီသမ္မတလောင်းနှစ်ဦးလုံးပြီးခဲ့တဲ့နှစ်လတုန်းကပေးထားတဲ့ကတိတွေအတိုင်းလောက်ရကြတယ်လို့ထပ်ပြောခဲ့ပါတယ်။မစ္စတာဘန်ကဆက်ပြီးအခုချိန်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်အထူးအရေးကြီးတဲ့အချိန်ဖြစ်တဲ့ဒီနေ့ကြုံရတဲ့ပြဿနာပေါင်းစုံဖြစ်ရှင်းနိုင်ဖို့စစ်မှန်တဲ့လက်တွဲဆောင်ရွက်မှုတွေလိုနေတယ်လို့ထုတ်ပြောလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကလည်းသမ္မတလောင်းနှစ်ဦးလုံးအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့ရွက်ကပွဲပြဿနာစစ်ဆေးရေးအဖွဲ့ကိုလက်ခံပေးဖို့ပြီးခဲ့တဲ့လကပြောခဲ့ပေမဲ့နောက်ပိုင်းမှာတော့မစ္စတာအဗ်ဒူလာဘက်ကသူရှုံးနိမ့်မှုအပေါ်လက်မခံနိုင်ကြောင်းကိုညင်းပယ်ခဲ့ပါတယ်ခင်ဗျာ။
တ တောင်တရုတ်ပင်လယ်ကျွန်းစုအရေးအငင်းပွားမှုဖြစ်နေတဲ့ကျွန်းအနီးမှာဗီယက်နမ်ငါးဖမ်းသမားတွေကိုတရုတ်အစိုးရဘက်ကဖမ်းဆီးရိုက်နှက်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဗီယက်နမ်ဘက်ကဆွဆွဲလိုက်ပါတယ်။ Paracel ကျွန်းအနီးမှာဩဂုတ်လ15ရက်နေ့ကငါးဖမ်းသမားတွေကိုတရုတ်ဘက်က speed boat တွေနဲ့လာပြီးဖမ်းဆီးသွားကြတာလို့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးကပြောပါရတယ်။ငါးဖမ်းသမားတွေရဲ့ဆက်လေးကိုဖျက်ဆီးခဲ့တဲ့အပြင်ငါးဖမ်းကိရိယာတွေကိုပါသိမ်းယူသွားပြီးလူတချို့ကိုပါရိုက်နှက်ခဲ့ကြတယ်လို့သူကဆက်ပြောပါရတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကတော့ဒီပြောဆိုချက်ကိုလုံးဝမယုံနဲ့ဆွဆွဲမှုလို့ပုတ်ထူးနေမှအငင်းဆိုပါရယ်ဗီယက်နမ်ငါးဖမ်းသမားတွေကတရုတ်ရေပိုင်နဲ့ချဲကိုတရားမဝင်ဝင်ရောက်လာတဲ့အတွက်ကြောင့်ငါးဖမ်းရင်တုံးတဲ့ပောက်ကွဲပစ္စည်းတွေပါတဲ့အဲ့ဒီဆက်လေးတွေကိုထိန်းချုပ်ခဲ့ထိန်းသိမ်းခဲ့ရတာဖြစ်တယ်လို့သူကပြောဆိုပါရယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလောင်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုကတော့သတင်းစာမားတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးသွားပါမယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရရဲ့စစ်တပ်နဲ့အနီးကပ်ဆက်ဆံပြီးအကူအညီပေးတာမျိုးတွေမလုပ်ဘူးဆိုတဲ့အချက်တွေအပါအဝင်2014ခုနှစ်မြန်မာလူ့ခွင့်ရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်အမတ်တွေဒီစက်တင်ဘာလ9ရက်မနေ့တုန်းကဆွေးနွေးခဲ့ကြပါတယ်အခုလိုမြန်မာအစိုးရစစ်တပ်နဲ့ဆက်ဆံရေးအပေါ်ကန့်သတ်တာဟာမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုပါထိခိုက်နိုင်တယ်လို့ဆိုပြီးတော့ဒီမြန်မာသမ္မတရုံးကအကြီးအကဲအရာရှိတူကတုံ့ပြန်လိုက်ပါတယ်ဒါမဲ့ပြုပြင်ပြောင်းလဲရင်းမှာအာဏာရှင်အကျဉ်းချံလုပ်ရက်တွေဆက်ရှိနေစေဆိုရင်တော့အကူအညီပေးတာတွေကိုပြန်စဉ်းစားရမှာပဲဖြစ်တယ်လို့88မျိုးဆက်တွေဘက်ကတုံ့သက်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေရဲ့ဆွေးနွေးမှုတွေအပေါ်တုံ့ပြန်ချက်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတာကိုအောင်ရဲမောင်မောင်ကစူးစီးတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံအနေနဲ့အပြောင်းအလဲတွေလုပ်လာပေမဲ့အခုနောက်ပိုင်းမှာအားရစရာမရှိတာကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်ကိုအကူအညီပေးမှုမျိုးတွေဆက်မလက်မလုပ်ဆောင်ဖို့မြန်မာအရေးစိတ်ဝင်စားနေတဲ့အမေရိကန်မတ်တွေကအမေရိကန်လွှတ်တော်တွေမှာကြိုးပမ်းခဲ့တာဖြစ်ပါတယ်။ဒီအချက်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့သမ္မတရုံးအကြီးအကဲအရာရှိတူကတော့အမေရိကန်လွှတ်တော်အမတ်တွေရဲ့ပြောဆိုချက်ကိုပယ်ချလိုက်ပါတယ်။အခုလိုဆောင်ရွက်ချက်ဟာအမေရိကန်အစိုးရနဲ့လွှတ်တော်အတွင်းကနိုင်ငံအပြောင်းအလဲဖြစ်ပြီးတော့မြန်မာနိုင်ငံအနေနဲ့အခုလိုလုံခြုံရေးအရာအရေးကြီးလိုအပ်နေတဲ့အချိန်မှာလစ်လူရှုဖို့တိုက်တွန်းတာတော့မေးခွန်းထုတ်စရာကောင်းတယ်လို့သူကပြောပါတယ်။
ဟိုနမတိတက်တာသူရဲ့ဟိုအင်တာနက်ပေါ်လေးဒစ်ပေါ်နော်အမေရိကန်အခုနိုဝင်ဘာမှာသူတို့လွှတ်တော်ချုပ်ဝင်ပြီးကျင်းပတော့မယ့်ကာလအတွက်ဒီမိုကရေစီနဲ့ရီပပ်ဘလစ်အခုဂျိုးဆက်ခေါ်လို့ပါလို့ဆိုတာကအစင်မဆိုင်ပေါ်နော်မြန်မာနိုင်ငံကဆိုလို့ negative ရှိအောင်လုပ်လာတယ်လို့ပေါ့နော်အဲတော့ဒီအိုဘားမားရဲ့ foreign policy မောင်မြင်မှုဆိုတာပြတ်သားခြင်းနဲ့သဘောနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့သုံးသပ်မှုကိုသူတို့ကပုံပြီးတော့ဟိုကြိုးရအောင်ပါနော်အဲ့လိုလုပ်တယ်လို့မြင်တယ်ဟိုလုံလုံလေးဆိုင်ရာပူးပေါင်းဆောင်မှုလည်းမလုပ်ခင်ဘူးဆိုပြီးတော့ပြောတဲ့စကားကဆက်မှတ်ထားတဲ့ဟိုနိုင်ငံသားရေးမူဝါဒအထူးသဖြင့်အကြမ်းဖက်တိုက်ချိန်နဲ့ပတ်သက်တဲ့ပေါ့နော်အမေရိကန်ရဲ့ဆွဲရည်ကြီးနောက်တစ်ခုက policy ဒါတွေကနည်းမကိုက်နေဘူးလုံလုံလေးနိုင်ငံကိုလုံလုံလေးဆိုင်ရာပူးပေါင်းဆောင်မှုတွေကုညီပေးဖို့လုပ်ဖို့ကန့်ကွက်တယ်ဆိုတော့ဒီဟိုပြောသွားတယ်ပေါ့နော်ကန့်ကွက်ချက် Congress ကအမှတ်ကြီးပေါ့နော်။နောက်သူတို့ကိုးစားစုတဲ့ပါတီတွေ၊နောက်သူတို့ကိုးစားစုတဲ့ institution တွေရဲ့အကြမ်းဖက်တိုက်ခိုက်နေတဲ့ပတ်သက်ပြီးချက်တင်ချက်ကမျိုးလုံးထုတ်ပြဖြစ်နေတယ်ပေါ့
။တနောက်တစ်ဆယ်ရွေးကောက်ပွဲအပြီးတမနာဦးသိန်းစင်ဆိုးရတက်လာတဲ့နောက်ပိုင်းတနောက်စစ်တခုနဲ့ကဆလို့ American ဆိုးရကမြန်မာနိုင်ငံအပေါ်မှာနိုင်ငံသားရဲ့မူဝါဒပြောင်းလဲကျင့်သုံးပြီးတဲ့နောက်မှာအစိုးရရဲ့ခြေလှမ်းတွေဟာမြန်မာကိုလက်ရောလွန်းနေဆိုပြီးတော့ American ဥပဒေပြုလွှတ်တော်အမတ်တွေကစောင့်ကြည့်ဝေဖန်နေတာပါ။American လွှတ်တော်ဘက်ကတော့မြန်မာစစ်တပ်ကိုအကူအညီမပေးသင့်ဘူးလို့ကန့်သက်တာမဖြစ်သင့်ဘူးလို့မြန်မာအရေးလိလာအကဲဖြတ်ဦးတမောင်တန်းကရှုမြင်ပါတယ်
။ကျွန်တော်သဘောဆိုရင်တော့အကူအညီပေးဖို့တင်တယ်လို့ထင်တယ်။လက်ရှိကမ္ဘာမှာစဉ်းစားနေတဲ့နိုင်ငံတကာစဉ်းစားနေတဲ့အနေအထားတွေကိုလည်းကျွန်တော်တို့နားလည်ကြည့်မှုအများကြီးလိုလာတယ်။အဲ့ဒီအတွက်နော်ကျွန်တော်တို့ပြည်နာပေးတဲ့ကိစ္စအစားပြီးတော့ပေါ့နော်ထောက်ကူတွေလိုတယ်။အဲ့ဒါကစစ်တပ်ကမှမဟုတ်ဘူး။မြန်မာနိုင်ငံရဲ့လုံခြုံရေးဆိုင်ရာအကူအညီပေးတဲ့ဆိုတဲ့နေရာမှာလည်းပဲအရက်ပဲအဖွဲ့အစည်းတွေကိုပေးရတာလည်းပါတယ်။ဒါတစ်ချက်ဒုတိယတစ်ချက်ကပါလဲဆိုရင်ဒီဒီမိုကရေစီအကူအကြောင်းမှာအရက်သက်စစ်သက်ဆက်ဆံရအရေးကြီးတယ်ဆိုတော့ကမ္ဘာပြည်အရက်သက်ကမှာဟောလုံခြုံရေးဆိုင်ရာကိစ္စတွေကိုဘယ်လောက်ထိတည်နာလဲတလဲလို့ကြည့်လိုက်လို့ချင်းလဲကျွန်တော်တို့အားနဲ့ချက်တွေအများကြီးတွေ့ရတယ်လုံခြုံရေးကဏ္ဍကြီးတစ်ခုလုံးပြုပြင်ပြောင်းလဲဖို့ပါလိုအပ်နေတယ်ဒါကြောင့်မို့လို့အတွက်နိုင်ငံတကာအကူအညီကအင်မတန်အရေးကြီးပါတယ်ဒီကဏ္ဍအတွက်
တဖက်မှာတော့အမှန်တကယ်သာမြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲနေတဲ့ဆိုရင်အကူအညီပေးနိုင်ပေမဲ့အာဏာရှင်အကျဉ်းချံလုပ်ရက်မျိုးတွေဆက်လက်ရှိနေသေးရင်တော့အကူအညီပေးမှုမျိုးတွေကိုပြန်စဉ်းစားရမှာဖြစ်တယ်လို့88မျိုးဆက်ငင်းငယ်ရင်းနဲ့ပွန်လဲလူမှုဖွဲ့စည်းကခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းကိုနိုင်ကသုံးသပ်ပါတယ
်ဒီလိုဗျဟိုကျွန်တော်တို့ကအမှန်တန်ရှင်းပါတယ်ဟိုပြုပြင်ပြောင်းလဲရေးကိုမှန်မှန်ကန်ကန်လုပ်ရင်အဲ့ဒါဆိုရင်ပူးပေါင်းဆောင်ရွက်ပေးရမယ်အားပေးအမြောက်လည်းပြုရမယ်ဒါကရှင်းတယ်နောက်တစ်ခုကကျတော့မမှန်မကန်နီလာနေကြာရှိနေမယ်တုံးတင်လှုပ်ထိုက်တာတွေကိုမလုံနိုင်သေးဘူးဆိုရင်လည်း သူ့အတွက်ဒီဖိအားတစုံတရာပေးဖို့အတွက်ရန်တရားတကူကလိုတာပဲလေမှန်ကန်တဲ့ပြောင်းလဲရေးတွေမလုပ်ကြဘဲနဲ့နော်အာဏာရှင်ရဲ့အကျဉ်းချံတွေပုံသဏ္ဍာန်တွေလုံနီးလုံဟန်တွေကြာနေသေးမယ်ဆိုရင်တော့နိုင်ငံတကာရဲ့ကန့်တမှုတားမြစ်မှုတွေနဲ့ကြုံရမယ်သူဘက်ကမှန်ကန်တဲ့ပြုဝင်ကြောင်းလေးတကယ်လုပ်တယ်ဆိုလို့ရှိရင်လည်းဖြေလျှော့မှုတွေပေးရမှာပါပဲ
2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုတော့အောက်လွှတ်တော်ရဲ့အာရှပစိဖစ်ဆိုင်ရာနိုင်ငံခြားဆက်ကော်မတီဥက္ကဋ္ဌ Republican Party MS Steve Chabot နဲ့နယူးယောက်ပြည်နယ်အောက်လွှတ်တော် Democratic Party MS Joe Crowley တို့ကဥဆောင်တင်သွင်းခဲ့ကြတာဖြစ်ပါတယ် American အစိုးရဘက်ကအခုလိုလာရောက်မှုတွေရှိခဲ့ပေမဲ့လို့လည်းမြန်မာဘက်ကတော့ပြောင်းလဲလာတဲ့အရေးလက္ခဏာတွေမတွေ့ရဘူးလို့ Mr. Chabot ကပြောပါတယ်ဥရေဂျန်နဲ့မှာတော့မြန်မာအစိုးရအနေနဲ့မြန်မာစစ်တပ်ကိုအရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာထားဖို့စစ်တပ်ကကျူးလွန်ထားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလက်လူမရှုထားဖို့နဲ့မြောက်ကိုရီးယားနဲ့စစ်ရေးအဆက်ဆံဖျက်တောက်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒီလိုအခြေအနေတွေမရှိသေးတဲ့အတွက်အမေရိကန်အနေနဲ့မြန်မာစစ်တပ်နဲ့ကုလူဆက်ဆံရေးမလုပ်ဖို့မြန်မာစစ်တပ်ကိုမကူညီဖို့ဒီဥပဒေဂျန်မှာကန့်သက်ထားတာလို့အဲ့ဒီဥပဒေဂျန်ကိုဦးဆောင်တင်သွင်းတဲ့ Mr. Chabot ကပြောပါတယ်။ဒီကနေ့တဲ့နှစ်တုန်းကအမေရိကန်သမ္မတဥဘာမာမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့နှုန်းကတော့ဒီမိုကရေစီကူးပြောင်းနေတယ်လို့ပြောဆိုထားတဲ့မြန်မာအစိုးရရဲ့စစ်တပ်ဟာအရသာအစိုးရရဲ့ကုကဲမှုအောက်မှာရှိတဲ့တယ်လို့ထောက်ပြခဲ့တယ်လို့မကြသေးခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကလည်းအခုလိုပဲထောက်ပြပြောဆိုခဲ့မှုပါတယ်ခင်ဗျာ
မြန်မာလူ့ခွင့်ရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းဒီအမေရိကန်အောက်လွှတ်တော်မှာဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းကတုံ့ပြန်ချက်တချို့ကိုကိုအောင်ရဲမောင်မောင်ကစူးစီးတင်ပြပေးခဲ့တာပါတစ်ဆက်တည်းမှာပဲဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီမနေ့ကအမေရိကန်လွှတ်တော်အမတ်တွေဘာတွေဆွေးနွေးခဲ့တာလဲဆိုတာကိုလည်းပြန်ပြီးတော့တင်ပြပေးချင်ပါတယ်မြန်မာနိုင်ငံအနေနဲ့အပြောင်းလဲတွေလှုပ်လာပေမဲ့အခုနောက်ပိုင်းမှာနောက်ကျောင်းပြန်လှည့်နေပြီလို့အမေရိကန်လွှတ်တော်အမတ်တချို့ကပြောခဲ့ကြပါတယ်2014ခုနှစ်မြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုမနေ့တုန်းကဒီအောက်လွှတ်တော်နိုင်ငံသားရေးဆပ်ကော်မတီမှာဆွေးနွေးခဲ့ရမှာလွှတ်တော်အမတ်တွေကအမေရိကန်ဆိုရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ဝေဖန်ခဲ့ကြတာပါကုသညူကဆက်ပြီးတော့တင်ပြပေးပါမယ်ရှင
်2017ခုနှစ်ကစပြီးတော့အမေရိကန်ဆိုရအနေနဲ့မြန်မာနိုင်ငံပေါ်နိုင်ငံသားရေးမူဝါဒပြောင်းလဲကျင့်သုံးလာရမှာတခြားလုံးအမေရိကန်လွှတ်တော်ဘက်ကတော့ဆိုရရဲ့ခြေလှမ်းကိုစောင့်ကြည့်ပြီးတော့ဝေဖန်ခဲ့ကြတာပါအထူးသဖြင့်ဒီအခုနှစ်ပိုင်းအတွင်းမြန်မာနိုင်ငံအခြေအနေတွေမှာတိုးတက်မှုမရှိတဲ့အပြင်နောက်ကျောင်းပြန်လှည့်လာတာတွေပါတွေ့လာရပြီဆိုပြီးတော့လွှတ်တော်အမတ်တွေဘက်ကပြောလာကြပါတယ်။ဒါကြောင့်မလို့အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရကိုတိတ်လဲလျော်ပေးလွန်းနေပြီလားလို့မိကုံထုတ်ဆော်ကတက်လာကြတာပါ။အခုဒီ2014ခုနှစ်မြန်မာလူ့ခွင့်ရေးနဲ့ဒီမိုကရေစီအဥပဒေမူကြမ်းကိုတော့အောက်လွှတ်တော်ရဲ့အာရှပစိဖစ်ဆိုင်ရာနိုင်ငံသားရေးဆက်ကော်မတီဥက္ကဋ္ဌ Chabot နဲ့နယူးယောက်ပြည်နယ်အောက်လွှတ်တော်အမတ် Joe Crowley တို့ကနေပြီးတော့ဦးဆောင်တင်သွင်းခဲ့ကြတာဖြစ်ပါတယ်။Mr. Chabot ဟာ Republican Party ကဖြစ်ပြီးတော့ Mr. Crowley ကတော့ Democrat Party ကဖြစ်တော့ဒီမူကြမ်းရေးဆွဲအစုပြုမှုမှာပါတီနှစ်ရစလုံးကပါဝင်နေတယ်လို့ပြောရမှာပါ။ဆက်ကော်မတီဥက္ကဋ္ဌ Mr. Chabot ကတော့ဒီ American အစိုးရဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာလိုက်လျောပေးလွန်းတာကြောင့်ဒါကိုကန့်သတ်ဖို့အတွက်ဒီဥပဒေကြမ်းကိုတင်သွင်းတာလို့ပြောပါရယ်
။ Last year the administration decided to apply a more forward-leaning engagement strategy with Burma but did so based on unfulfilled promises from the Burmese government.
မြန်မာနိုင်ငံအနေနဲ့ဆက်ဆံရေးမှာပိုးပြီးလက်ရောမှုတွေပေးဖို့အမေရိကန်အစိုးရအနေနဲ့ပြီးခဲ့တဲ့နှစ်ကဆုံးဖြတ်ခဲ့ပါတယ်။ဒါဟာလည်းမြန်မာအစိုးရရဲ့ပြည်ပြတ်အောင်မလုပ်နိုင်သေးတဲ့ဂတိကဝတ်ပြောဆိုချက်တွေကြောင့်ပါ။မြန်မာစစ်တပ်နဲ့တိုက်ရိုက်ဆက်ဆံမှုစတင်ဖို့ဆိုတဲ့ဆုံးဖြတ်ချက်လည်းပါပါတယ်။2015ခုနှစ်ဘန်နာရေးအတုံးစီအထဲမှာနိုင်ငံရခြားစစ်ဖက်ပညာသင်တန်းဆိုပြီးတော့ထည့်ထားပါတယ်
။အမေရိကန်ဆိုရဘက်ကအခုလိုမျိုးလက်ရောမှုတွေရှိနေပြီပဲလို့လည်းမြန်မာဘက်ကတော့ပြောင်းလဲလာတဲ့လက္ခဏာရပ်တွေမတွေ့ရဘူးလို့ Mr. Chabot ကပြောပါတယ်။
The Obama administration has been very generous toward the Thein Sein government. The list of gestures is long and includes trade and investment negotiations and allowing Burma's military to observe the
Obama အနေနဲ့ဦးသိန်းစိန်အစိုးရကိုအတော်လေးလက်ရောခဲ့ပါတယ်။ကုန်သွယ်ရေးအနေနဲ့ယင်းနှိမ့်နှံ့မှုဆံရံပူးပေါင်းဆောင်ရွက်တာတွေအပြင်ကမ္ဘာအကြီးဆုံးပူးတွဲစည်းရေးလက်ချက်မှုဖြစ်တဲ့ Cobra Go မှာလည်းမြန်မာစစ်တပ်ကိုလေ့လာခွင့်ပေးခဲ့ပါတယ်။ဒီလိုမြန်မာစစ်တပ်ကိုကူညီဖို့လိုလားနေပေမဲ့လည်းမြန်မာစစ်တပ်အနေနဲ့ရိုဟင်ဂျာနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေပါတယ်
။ဥပဒေကြမ်းထဲမှာတော့မြန်မာအစိုးရအနေနဲ့စစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာထားဖို့မြန်မာစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးချာကိုကင်တွယ်ဖြေရှင်းဖို့နောက်မြောက်ကိုရီးယားနိုင်ငံနဲ့စီးရေးဆက်ဆံမှုတွေဖျက်တောက်ဖို့ဆိုတာတွေပါတယ်လို့ပဲဖွဲ့စည်းပုံပစ္စည်းနဲ့တိုင်းသားတွေနဲ့ဒန်းတူရေတူညီညာရေးတိစောက်မှုကိစ္စရပ်တွေကိုဆောင်ရွက်သွားဖို့ဆိုတာတွေကိုတိုက်တွန်းထားပါတယ်။ဒါလိုမျိုးအခြေအနေတွေဖြစ်မလာဘဲနဲ့တော့မြန်မာစစ်တပ်နဲ့ဆက်ဆံရေးမလုပ်ဖို့မြန်မာစစ်တပ်ကိုအကူအညီတွေမပေးဖို့ဒီဥပဒေကြမ်းကကန့်သက်ထားတယ်လို့ဒီဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့ Mr. Chabot ကပြောပါတယ်။ဥပဒေကြမ်းထဲမှာနောက်ထပ်အရေးကြီးတဲ့ချက်ကတော့မြန်မာနိုင်ငံနဲ့ဆက်ဆံရေးပိုင်းအထူးသဖြင့်ဒီစစ်တပ်နဲ့ဆက်ဆံရေးပိုင်းမှာဘလို့မဟာဗျူဟာတွေဆွဲထားတယ်၊ဗျူဟာကြကြဘလို့မျိုးဆောင်ရနေတယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးအနေနဲ့လွှတ်တော်ကိုအစဉ်အလာတင်ဖို့ဆိုတာဖြစ်ပါတယ်။အလို့တော်နိုင်ငံသားရေးဆက်ကော်မတီမှာအခုတင်သွင်းတဲ့ဥပဒေကြမ်းကိုကော်မတီဝင်အားလုံးကတခင်းနဲ့ထဲထောက်ခံခဲ့ကြပါတယ်။ ကော်မတီဝင်တူဖြစ်တဲ့အလွတ်တော်မတ်မစ်ဂက်ဘတ်ကလည်းမြန်မာနိုင်ငံမှာတိုးတက်မှုတွေရှိလာတဲ့ဆိုပေမဲ့အဲ့ဒီဖြစ်ထွန်းတိုးတက်မှုတွေဟာမျှော်လင့်တယ်လို့ထပ်ဖြစ်မလာပဲနောက်ဆုတ်ကုန်တယ်ဆိုပြီးပြောနေပါတယ
် The fact is that many of the issues in Burma continue. There are many areas where expected progress has been stalled.
ဒါကတော့တော်တော်များများဆက်ပြီးတော့ရှိနေတော့မှာဖြစ်ထွန်းတိုးတက်လာလိမ့်မယ်လို့မျှော်လင့်ထားချက်တွေကလည်းအခုတော့ရပ်နေပါတယ်အဓိကကြတဲ့ပြောင်းလဲမှုတွေဆိုတာကလည်းနောက်ကျောင်းပြန်လှည့်လာပါတယ်ဥပမာဆိုရင်အစိုးရအနေနဲ့ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထားတာပြန်လွှတ်ပေးခဲ့တယ်ဆိုပေမဲ့ဒီနှစ်ပိုင်းအတွင်းမှာဖမ်းဆီးခံရတဲ့အရေးအတွက်ကပိုပြီးတော့တိုးလာပါတယ
်ဥပဒေကြမ်းကိုပူးတွဲတင်သွင်းခဲ့တဲ့ဒီနယူးယောက်အောက်လွှတ်တော်အမတ်ဖြစ်တဲ့ဂျိုးခရော်လီယာဆိုလို့ရှိရင်မြန်မာဒီမိုကရေစီရဲ့အတွက်ဟိုးရင်တွေကလေးကအတော်လေးကိုတက်တက်ကြွကြွရှိခဲ့တဲ့သူပ
ါ I am also very uneasy about the fact that the United States is considering a further relaxing
American Bureau ရဲ့မြန်မာအစိုးရပေါ် PR ကိုနောက်ထပ်အလျှော့ပေးဖို့စဉ်းစားလာတဲ့အပေါ်မှာစိတ်မသက်မသာဖြစ်ရပါတယ်လက်ရှိအဓိကပြဿနာတွေကိုတော့မဖြေရှင်းနိုင်သေးတာအပြင်အချို့ကိစ္စတွေမှာဆိုရင်နောက်ပြန်လှည့်လာပါတယ်တိုက်ခန့်ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတတာဝန်ထမ်းဆောင်မှုမဖြစ်နိုင်တဲ့အခြေအနေတွေလည်းပါဝင်ပါတယ်ဖွဲ့စည်းပုံအရတိုက်ခန့်ခေါင်းဆောင်ကိုသမ္မတတာဝန်ယူနိုင်ဖို့ပိတ်ပင်ကန့်သတ်ထားတဲ့အခြေအနေရှိနေသမျှဒီရွေးကောက်ပွဲတွေဟာတရားမျှတမှုရှိမှာမဟုတ်ပါဘူ
းအခုဒီဥပဒေမူကြမ်းကိုဆက်ကော်မတီကလက်ခံတည်ပြုခဲ့တာကြောင့်အောက်လွှတ်တော်နိုင်ငံရေးကော်မတီတစ်ခုလုံးကိုထပ်မံတင်သွင်းသွားမှာဖြစ်ပြီးတော့အဲဒီကနေပြီးတော့အောက်လွှတ်တော်တစ်ခုလုံးရဲ့တည်ပြုချက်ကိုယူသွားဖို့ရှိပါတယ်ဥပဒေကြမ်းမှာဖော်ပြချက်အရဆိုရင်တော့ American ပြည်ထောင်စုနဲ့မြန်မာကြားစစ်ဖက်ဆက်ဆံရေးကိုအထူးပဲတင်းကြပ်ကန့်သတ်ထားတဲ့သဘောလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
မြန်မာဆွေရကိုလုံခြုံရေးဆိုင်ရာအထောက်အကူတွေမပေးဖို့ American အောက်လွှတ်တော်မှာမနေ့တုန်းကဆွေးနွေးခဲ့ကြတာနဲ့ပတ်သက်ပြီးတော့ကိုသားညူဦးကစူးစီးတင်ပြပေးခဲ့တာပါရှင်အခုတစ်ခါကတော့ဒီမြန်မာဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့လည်းပြောပြပေးချင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစဉ်ခံစာမူကြမ်းကိုဒီမနက်ဖြန်စက်တင်ဘာလ17ရက်နေ့မှာစတင်ကျပါမယ်။ပြည်ထောင်စုလွှတ်တော်အစည်းအဝေးကာလအတွင်းမှာတင်ပြသွားမယ်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုဥပဒေကော်မတီကနေပြီးတော့ကော်မတီအဖွဲ့ဝင်တူကပြောပါတယ်။ပြည်ထောင်စုလွှတ်တော်အတွင်းမှာဒီအစဉ်ခံစာမူကြမ်းကိုဆွေးနွေးဆုံးဖြတ်ခဲ့ပြီးတဲ့နောက်ပြင်ဆင်မဲ့ပုံမှန်တွေအတွက်လာမယ့်နှစ်မေလလောက်မှာလူမှုဆန္ဒခံယူပွဲကျင်းပပြီးတော့အတည်ပြုမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့လောလောဆယ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း15ခန်းပုံမှန်459ခုနဲ့ဇယား5ခုကပြင်ဆင်သင့်တဲ့အချက်တွေကိုဆွေးနွေးသုံးသပ်ပြီးစီးသွားပြီဖြစ်ပါတယ်။ဒီလိုဆွေးနွေးသုံးသပ်ပြီးတဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အစည်းအဝေးခန်းစာမူကြမ်းကိုလာမယ့်လွှတ်တော်အစည်းအဝေးကာလအတွင်းမှာတင်ပြဖို့ရှိနေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီအဖွဲ့ဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကပြောပါတယ်။
ကျွန်တော်တို့ဆွေးနွေးတဲ့အခန်းကဏ္ဍအကုန်ပြီးသွားပြီဗျ။စီရင်ခံစားမှုကြမ်းကိုအခုကော်မတီကနေပြီးတော့ပြင်ဆင်ပြီးတဲ့အခါမှာအဲ့ဒါစီစစ်ပြီးတော့ဒီလာမဲ့ဒီစွတ်တော်တက်တာနဲ့မှလည်းစီရင်ခံစားတင်ပြမယ
်ပြင်ဆင်သင့်တဲ့ပုံမှန်တွေနဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်ကိုမှတ်ချက်ပေးတင်ပြဖို့ပြင်ဆင်ထားတာကြောင့်ကော်မတီအတွင်းမှာအကျိအင်နဲ့ဆွေးနွေးရတာတွေသိမရှိကြောင်းသူကပြောပါတယ
်ဆွေးနွေးရတဲ့အခါမှာဟိုအထူးကြည့်ပြီးပြောင်းလဲစရာမရှိဘူးဆိုပြီးသဘောထားညီညွတ်ကြတွေရှိတယ်အချို့ကိစ္စရတဲ့ကြတော့ပြင်ဆင်တင်တယ်လို့ကျွန်တော်တင်ပြတဲ့အဖွဲ့အစည်းရှိတယ်လို့ဟာဒါတော့မူလတိုင်းပဲထားတဲ့နဲ့မပြင်ဆင်သင့်ဘူးလို့သဘောထားကိုလွဲမှုတွေရှိတယ်။စောစောပိုင်းတော့ကျွန်တော်မဲခွဲပြီးဆုံးပြတ်ထားတယ်ပါလေလုတ်ခဲ့သေးတယ်ကြာ။ဒါမှမဟုတ်အဲ့လိုလုတ်ပြတ်ခါကြတော့မဲခွဲတဲ့ခါမှာအင်ဟာမမျှတာဘူးလေ။မမျှတာတော့ကျွန်တော်တို့ကော်မတီကနေပြီးတော့နောက်ပိုင်းကျအဲ့လိုမဲခွဲဆုံးပြတ်တာမျိုးကိုမလုပ်တော့ဘဲနဲ့ပြင်ဆင်တင်တယ်လို့တင်ပြတာဆိုရင်ဘယ်ပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကပြင်ဆင်သင့်ကြောင်းတင်ပြတယ်။ဘယ်ပုဂ္ဂိုလ်ဘယ်အဖွဲ့အစည်းကတော့မူလတိုင်းထားတယ်လို့တင်ပြတယ်ဆိုမှတ်ချက်များနေကျွန်တော်လွှတ်တော်ကိုတင်ပြမှာဖြစ်တဲ့အတွက်အထူးအကျိအင်းနဲ့ဆွေးနွေးစရာအကြောင်းကတော့ကော်မတီထဲမှာမပေါ်ပေါက်တော့ဘူးဖြစ်သွားတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီမှာအဖွဲ့ဝင်32ဦးပါဝင်တာဖြစ်ပြီးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်12ဦး၊တက်မတော်သားကိုယ်စားလှယ်9ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က2ဦး၊တိုင်းရင်းသားစီလုံးညီညွတ်ရေးပါတီနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေက2ဦးစီပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီကတင်ပြမဲ့အစည်းအဝေးခန်းဆောင်မူကြမ်းအပေါ်မှာအခြေခံပြီးလာမယ့်17ချိန်မြောက်ပြည်ထောင်စုလွှတ်တော်မှဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒီလိုဆွေးနွေးဆုံးဖြတ်ပြီးတဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းကိုရေးဆွဲရမှာဖြစ်ပါတယ်။ဒီဥပဒေမူကြမ်းပြင်ဆင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှလွှတ်တော်ကိုယ်စားလှယ်20ရာခိုင်နှုန်းကတင်ပြလာတဲ့အခါမှာပြည်ထောင်စုလွှတ်တော်ကဒီဥပဒေမူကြမ်းကိုလက်ခံဆွေးနွေးမှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင့်ထယ်ဖော်မှုကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြင်ဆင်ပြီးသားဥပဒေတရားပေါ်ထွက်လာအောင်ကြိုးစားနေကြောင်းအခုလိုပြောပါတယ်
။လွှတ်တော်ဒီမှာဥပဒေကြမ်းတစ်ခုတင်နိုင်ဖို့
ကျွန်တော်တို့စိုင်းကင်းနေကြပါတယ်436ကောက်ကနဲ့ပတ်သက်တာတွေအားလုံးကိုလုပ်ပြီးရင်ပြင်ဆင်ပြီးသားဖူးစည်းပုံချစ်ခံဥပဒေတစ်ခုကိုပြည်သူလူထုလက်ထက်ကိုအနိုင်အောင်ကျွန်တော်တို့စူးစမ်းနေပါတယ်အဲ့လိုစူးစမ်းဖို့တော့လေအချိန်ကြာလို့ကျွန်တော်တို့မူအားဖြင့်သဘောတူပြီးဖြစ်ပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ကာကြီးမှအကျုံးဝင်တဲ့ပုံမှဆိုရင်ဒီပုံမှကိုပြင်ဆင်ဖို့အတွက်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ရဲ့85ရာခိုင်နှုန်းကျော်ကထောက်ခံရမှာဖြစ်ပါတယ်ဒီလိုထောက်ခံပြီးတဲ့နောက်မှာလူထုဆန္ဒခံယူပွဲကျင်းပပြီးအတည်ပြုမှာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်နာယကသူရောဥရွှေမန်းက2008ဖွဲ့စည်းပုံအခြေခံဥပဒေကို2015ရွေးကောက်ပွဲမတိုင်မီ6လအလိုမှာအပြီးသတ်ပြင်ဆင်ဖို့တိုက်တွန်းထားတာကြောင့်လူထုဆန္ဒခံယူပွဲကျင်းပဖို့လိုအပ်မယ်ဆိုရင်လာမယ့်နှစ်မေလပတ်ဝန်းကျင်မှာကျင်းပရမှာဖြစ်ပါတယ်။လောလောဆယ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တဲ့88မျိုးဆက်ငင်းချင်းရင်နဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကလက်မှတ်ကောက်ယူစုဆောင်းရာမှာပြည်သူ9သန်းလောက်ပါဝင်လက်မှတ်ရေးထိုးထားပါတယ်။ဒီလက်မှတ်တွေကိုပြည်ထောင်စုလွှတ်တော်နာယကနဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌစီကိုပေးပို့ထားပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစဉ်ကစားမှုကြမ်းပြည်ထောင်စုလွှတ်တော်စည်းဝေးမှာတင်ပြဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့ကုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့စက်တင်ဘာလ10ရက်ပုံထူးနေ့ညနေခင်းစီစဉ်နေကိုနားဆင်နေကြတာပါ။ဒီညနေခင်းရေဒီယိုအစီအစဉ်ပြပချင်းညနေ9နာရီကနေ9နာရီခွဲမှာတော့ VOA TV သတင်းတော်အစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7ဂျူရူကနေဖမ်းယူကြည့်ရှုလို့ရပါတယ်ရှင်။ VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ဤနောက်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ VOA Internet Website လိပ်စာ burmese.voanews.com အပြင် VOA ရဲ့ Facebook, Twitter နဲ့ YouTube စာမျက်နှာမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်ရှင်။ဒီအမေရိကန်တန်ရဲ့ဗုဒ္ဓနေညနေခင်းမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့လိုင်းလက်မီတာ190ရူကနေဖမ်းယူနာဆင်နိုင်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 30နဲ့39ရူကနေနာဆင်လို့ရပါတယ်ရှင်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဝင်းမင်းကကြီးညာပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအစ္စလာမစ်ဆွံ့ရောက်တွေရဲ့အကြမ်းဖက်မှုတွေကိုတိုက်ဖျက်ရေးအစီအစဉ်အတွက်အီရတ်ဝန်ကြီးချုပ်တစ်ကခံခံမမာတန်ရိပ်တန်ချရတာကိုကြားရလို့အားရကျေနပ်မိတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးကယ်ရီဟာအီရတ်နိုင်ငံကိုရောက်နေပြီးအစ္စလာမစ်ဆွံ့ရောက် IS အဖွဲ့ကိုတိုက်ခိုက်တာမှအကူအညီဆောင်ရွက်ရေးအတွက်ဝန်ကြီးချုပ်တစ်အပါအဝင်အီရတ်ဆိုရတဲ့နဲ့တွေ့ဆုံဆွေးနွေးခဲ့စဉ်မှာအခုလိုကျေနပ်ကြောင်းပြောလိုက်တာပါ။အရင်အီရတ်ဆိုရဟောင်းအနေနဲ့ဆွန်နီမွတ်စလင်လူနည်းစုတွေအပါအဝင်တွေကိုခွဲခြားဆက်ဆံခဲ့တာကြောင့်အစွန်းရောက်လှရှားမှုတွေပြင်းထန်သွားစေတာမျိုးလက်ရှိအစိုးရတဲ့အနေနဲ့လုံမှာမဟုတ်ပဲတိုင်းသားအလုံးညီညွတ်ရအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့သူယုံကြည်ကြောင်းကိုလည်းဝန်ကြီးကယ်ရီကထုတ်ပြောလိုက်ပါတယ်။ဝန်ကြီးကယ်ရီနဲ့တွေ့ခဲ့တဲ့အီရတ်ဝန်ကြီးချုပ်တဲ့ Haider al-Abadi အနေနဲ့ပထမဆုံးကက်ဘိနက်ဝန်ကြီးအစည်းအဝေးခေါ်လိုက်ပြီးကြီးတဲ့နဲ့လုံခြုံရေးအရာရှိတွေနဲ့ဆွေးနွေးခဲ့ပါတယ်။ရှီရိုက်မွတ်စလင်အနယ်ဝင်ဖြစ်တဲ့ဝန်ကြီးချုပ်အဘာဒီအနေနဲ့သူ့ရဲ့ဝန်ကြီးအဖွဲ့ထဲမှာအီရတ်နိုင်ငံအတွက်လူနည်းစုတွေဖြစ်တဲ့ကက်နက်ဆွန်နီမွတ်စလင်အနယ်ဝင်တွေကိုထည့်သွင်းဖွဲ့စည်းခဲ့ပါတယ်။တိုင်းဒေသပဋိပက္ခတွေနဲ့တိုက်ခိုက်မှုတွေကြောင့်အကွဲအပြဲဖြစ်ကမတီးမငြိမ်ဖြစ်နေတဲ့အီရတ်နိုင်ငံကိုညီညွတ်အောင်လုပ်ဖို့ဝန်ကြီးချုပ်အဘာဒီအနေနဲ့အသေးအတန်စစ조사မယ့်အချိန်မှာအခုလိုလူနည်းစုတွေကိုအစိုးရအဖွဲ့ထဲထည့်ဖွဲ့ခဲ့တာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကနိုင်ငံအရှေ့ပိုင်းကရုရှားလူလာသူခွဲထွက်ရေးတပုံတွေတင်ပြထားတဲ့ဒေတာတွေကိုကိုပိုင်အုပ်ချုပ်ခွင့်များများချတာပြီးတဲ့ဒေတာအဖြစ်ပြဋ္ဌာန်းပေးမဲ့ဥပဒေမူကြမ်းကိုလာမဲ့သတင်းပတ်ထဲမှာလွှတ်တော်ကိုတင်သွင်းဖို့ရှိတယ်လို့ပြောပါတယ်။ဒါပေမဲ့အဲ့ဒီဒေတာကယူကရိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ဆက်ရှိနေပါမှာလို့သမ္မတကဆက်ပြောခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Riches ဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။ VOA American တိုင်းရဲ့ပုံထူးနေညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line meter 16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်2နာရီကြာမှပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.